ယူအန်ငွေမြပိုင်းမှာ IS သွေးကြွတွေဖမ်းဆီးထားတဲ့ကတ်လူမျိုးတွေကိုကယ်တင်တဲ့စစ်စင်ရေးမှာ American Two Commando တပ်ဖွဲ့တွေပါဝင်တယ်လို့သတင်းတွေကဖော်ပြကြပါတယ်။အသေးစိတ်အခြေအနေတွေကိုမသိရသေးပေမဲ့ American ရဟရင်တွေ American နဲ့ Kurdish အထူးတပ်ဖွဲ့တွေလေယောင်းစစ်စင်ရေးတွေနဲ့စစ်စင်ရေးဆင်နွှဲခဲ့တဲ့အကြောင်း US ကတောင်းရှိသူတွေကိုကူကပ်ပြီး New York Times သတင်းစာကဖော်ပြခဲ့တာပါ။အမေရိကန်ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူကိုကူကဖော်ပြရမှာတော့စစ်စင်ရေးအတွက်အနည်းဆုံးအမေရိကန်စစ်သားတယောက်သေဆုံးပြီးကတ်လူမျိုးတစ်စားက80လွတ်မြောက်လာတယ်လို့လည်းပြောပါရယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်တွေရဲ့အကူအညီနဲ့ယူအန်နိုင်ငံမြောက်ပိုင်းနယ်မြေတော်တော်များများမှာတနည်းကျော်ကြာ IS သွေးကြွတွေပေါ်စစ်စင်ရေးတွေမှာကတ်တက်ခိုက်ရေးသမားတွေအောင်မြင်မှုတချို့လည်းရရှိထားကြတာပါ။ IS သွေးကြွတွေပေါ်စစ်စင်ရေးတွေနဲ့ပတ်သက်လို့ဆက်စစ်ကဲပြန့်နိုင်မှုအမေရိကန်ပူးတွဲစီးပွားရေးချုပ်များဦးထောက်ဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖော့ဟာလည်းဒီသတင်းပတ်ထဲမှာပဲယူအန်နိုင်ငံကိုတွားရောက်ခဲ့ပါသေးတယ်။